ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတင်းမာနေတဲ့ဆေးရအခြေအနေကြောင့်အမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ရှမ်းပြည်နယ်ခီးစဉ်တချို့ဖျက်သိမ်းလိုက်ပါတယ်။နမ်တူနဲ့မန်တုံဒေသတွေမှာမြမတပ်မတော်နဲ့တအောင်းပလောင် TNL တပ်ဖွဲ့တို့ရဲ့ဖြစ်နေတဲ့တိုက်ပွဲတွေအတွက်ဒေသတွင်းလုံခြုံမှုအားနည်းနေသလိုမြို့တွင်းမှာလည်းဖမ်းဆီးတာစစ်ဆေးတာတွေရှိနေပါတယ်။ဒီကြောင့်ကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာတိမ်မှန်ဒီဇယ်စစ်ရေးချင်းတွေကြောင့်မြမလူခွေရေးကော်မရှင်ရဲ့ရှမ်းပြည်နယ်မြောက်ပိုင်းခီးစဉ်တချို့ကိုဖျက်သိမ်းခဲ့ရတာပါလူခွေရေးကော်မရှင်အနေနဲ့လာရှိုးနဲ့ဒီပေါ်ကျင်းထောင်ချင်းတွေကိုလေ့လာခဲ့ပြီးနမတူစစ်ဆောင်စခန်းတွားရောက်လေ့လာဖို့အစီအစဉ်ကိုဖျက်သိမ်းခဲ့ရတယ်လို့ကော်မရှင်ဖွဲ့ဝင်ဦးယူလွင်အောင်က VOA ကိုခုလိုပြောပါတယ
်နမတူကတော့ဒီတိုက်ပွဲရှောင်ထားတဲ့ဒုက္ခတွေပြီးတော့ဒီပြောရရှိရဲဆိုလို့ကျွန်တော်တို့ကဟိုသွားဖို့အစီအစဉ်တာပါတို့တော့လာရှိုးရောက်တဲ့အခါကျတော့နမ်တူနားမှာတိုက်ပွဲကြီးဖြစ်နေတာဖြစ်တဲ့အတွက်ကြောင့်လုံလုံကြီးကမသွားခြင်းဘူးလို့ကျွန်တော်တို့သိရပါတယ်ခင်ဗျာအဲ့ဒါနဲ့ကျွန်တော်တို့မသွားဖြစ်တာပ
ါမြန်မာလူခွင့်ရေးကော်မရှင်ဖွဲ့ရဒီလ9ရက်နေ့ကနေ17ရက်နေ့ခရီးစဉ်မှာလာရှိုးမြို့ကမိဘမဲ့ကြီးဟာဘိုးဘွားရိတ်တာအကျဉ်းထောင်အချုပ်ခန်းတွေနဲ့ဒီဘောမြို့ကအကျဉ်းထောင်အချုပ်ခန်းတွေကိုလေ့လာစစ်ဆေးခဲ့တာပါကော်မရှင်ဖွဲ့အနေနဲ့အကျဉ်းထောင်သွင်းခြင်းတွေကိုစစ်ဆေးမေးမြန်းခဲ့သလိုဒီပေါ်ကျင်းထောင်မှာမတရားတဲ့ဆွတ်သွဲမှုဥပဒေပုံမှန်18တက်နဲ့တရားစွဲဆိုပြီးဖမ်းဆီးခံထားရတဲ့ DBB နဲ့အေယာဝတီသတင်းဌာနကသတင်းထမား3ဦးနဲ့လည်းတွေ့ဆုံခဲ့တယ်လို့ဦးယူလင်အောင်ကခုလိုပြောပါတယ
်ကျွန်တော်တို့ကအကျဉ်းသားတွေကလူမျိုးချုပ်ပေါ်ခံရမှုရှိမရှိဆိုတာကိုပုံမှန်အားဖြင့်ကျွန်တော်တို့မေးမြန်းပါတယ်မေးမြန်းပြီးတော့မှသူတို့ရဲ့ personal အခက်အခဲကြီးကြည့်ရင်ကျွန်တော်တို့ကိုအကျဉ်းထောင်ဝန်ထမ်းတွေမရှိတဲ့နေရာမှာပြန်ကျွန်တော်တို့အခါတကန်စီစဉ်ပြီးတော့မှသူတို့ပြောစကားတွေကျွန်တော်တို့နားထောင်ပါတယ်နားထောင်ပြီးတော့ကြည့်ရှင်းပေးတဲ့စနစ်ကိုကျွန်တော်တို့ကျင့်သုံးပါတယ်မနေ့ကတော့ဒီဘောအကျဉ်းထောင်ကိုကြည့်တဲ့အခါမှာထောင်အနေနဲ့ဒုကြားဒီလူခွေချိုးဖောက်မှုတွေကျွန်တော်တို့မတွေ့ရပါဘူးနော်အဲဒီအကျဉ်းထောင်တွေမှာရောက်နေတဲ့ DBB တရင်တော်2ယောက်နဲ့အရာဝေတရင်တော်2ယောက်အဲသူတို့နဲ့လူပန်းထမ်းတဲ့အရာသား3ယောက်စသဖြင့်6ယောက်ပေါ့နော်ကျွန်တော်ဒီကြံအကြံခေါ်ပြီးတော့တွေ့ဆုံပြီးသူတို့ရဲ့အတန်းလေးတွေကိုကျွန်တော်နားထောင်ပေးပါမယ်နော်
လူခွေရေးကော်မရှင်အနေနဲ့နမ်တူမြို့နယ်စစ်ဘေးရှောင်စခန်းကိုတွားရောက်လေ့လော်ဖို့အတွက်ကတော့ဒေသတွင်းစစ်ရေးသိမ်းမှမှုရှိနေလို့လုံခြုံရေးကင်းမဲ့တဲ့အနေအထားကြောင့်လို့လဲဆိုပါရယ်။ဩဂုတ်လ၄ရက်နေ့ကနေ၈ရက်နေ့ထိနန့်ဆန်နမ်တူမန်တုံဒေသတွေမှာမြမတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားစစ်ရေးပဋိပက္ခဖြစ်ပွားနေစေချင်နေကြတော့ TNL ပြန်ကြားရေးတာဝန်ခံပူမှုသာအကျော်ကခုလိုပြောပါရယ်။ဒီ
၈ရက်နေ့ကျတော့ဒီ၃နေရာဖြစ်တယ်။ဒီနမ်ဆန်မြို့နယ်ထဲကခီခီရနဲ့မဝဲရနေရာထဲမှာနေချင်းချတာဘုနာမြန်မာတမတော်ဘက်ကမဝဲရဘုနာဦးတီမလနဲ့ကြီးတွေတိခတ်တယ်ရတာရမနေရတော့နံပြမျိုးဘုနာအပူပါရုံကြောင့်မှဘုလုံးထက်ကြီးမှအခုလုံးကြတယ်6ရက်နေ့ရတော့မတုံဘက်မှာဖြစ်တာဘုနာ
ပြီးခဲ့တဲ့ဩဂုတ်လ၄ရက်နေ့တုန်းကလည်းဒီ NLA ဖွဲ့ကနေမန်တုံမြို့နယ်၃မှန်ကွာမှာမြန်မာစစ်ရင်တန်းကိုပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်စစ်ရင်၃စီးပျက်စီးသွားခဲ့တာပါဒီလိုပြစ်ခတ်တိုက်ခိုက်မှုအပြီးမန်တုံမြို့အဝင်ထွက်ကိုကန့်သတ်ပိတ်ပင်ထားတယ်လို့မြို့သွင်းမှာလည်းတောသွင်းလက်နက်ကန်ဖွဲ့နဲ့ပတ်သက်မှုရှိမရှိကိုတိုင်သက်စင်းစစ်ဆေးနေပါတယ်။ရှမ်းပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးဟရိုင်စင်ကတော့အခုလိုစစ်ဆေးနေမှုဖြစ်စဉ်ဟာမန်တုံမြို့နယ်စစ်ရင်တန်းတိုက်ခိုက်ခံရမှုနဲ့ဆက်စပ်နေတယ်လို့လည်းဆိုပါတယ်။မန်တုံမြို့ကအထက်တန်းတူနာပြုသူဖြစ်တဲ့တော်နွမ်းဟင်းခိုင်းရဲ့ခင်မုန်းဖြစ်သူကချင်းမျိုးရစော်ဆိုင်အောင်ဟာမနေ့ကတပ်မတော်ကနေဖမ်းဆီးခြင်းခံခဲ့ရသူလည်းဖြစ်ပါတယ်။ဖန်စီခံရမှုဖြစ်စဉ်တွေကိုတော့အထက်တန်းတူနာပြုတ်သောနန်းဟင်းခန်းကအခုလိုပြောပါရယ
်။မနေ့ကပဲညနေပိုင်း9နိုင်နဲ့6နိုင်ကြားမှာဖြစ်တာ။သူတို့ကြိုးတုပ်ပြီးမှရိုက်တယ်လို့သတင်းစားလို့ပတ်ဝန်းကျင်ကပုံသက်လာတယ်။အဲ့ဒါနဲ့ဒီမှာတက်ကြည့်တော့သူတို့လုံးဝပေးမတွေ့ဘူး။အဝေးကနေပဲပြန်လိုက်တော့ပြန်လိုက်တော့အဲ့တိုင်းပဲပြောတယ်။သူတို့လည်းစစ်သားတွေနဲ့အများနဲ့ဆိုတော့ဒီမှာဝန်ထမ်းပါဒီမှာအမျိုးသားကိုဒီမှာကြိုးတုပ်ပြီးမှရိုက်နေတာစားလို့ပေါ့နော်။ဒီမှာအဲ့ဒါလားရှိတာသူတို့လုံးဝချိတ်ခွင့်မပေးဘူး။ဒီမှာအမျိုးသားကတော့ဒီလက်နက်ကန်အဖွဲ့စည်းတွေနဲ့ဘာမှပါဝင်ပတ်သက်မှုမရှိဘူး။နောက်ထပ်ဂျွာထဲကလူတယောက်အဲ့မှာနှစ်ဖက်ခြံထဲမှာမှုရှာရင်းနေပေါ့နော်အဲ့တယောက်ကိုလည်းဖမ်းပြီးရိုက်တယ်လို့လည်းဒီမှာကြားတယ်။အကြောင်းထဲကဂောဘကအဖွဲ့ဝင်လူကြီးတယောက်ကိုလည်းသူအသက်က80ကျော်လို့ရှိဒီမနေ့မိုးလင်းခန့်ကြီးထဏိုင်မှာသူတို့လာဖမ်းခေါ်သွားတယ်။ခလာရ130မှာထိန်းသိမ်းထားတယ်လို့တော့သိတယ်
။အခုလိုစီစစ်ဖမ်းဆီးတာဟာတောသွင်းလက်နက်ကန်ဖွဲ့နဲ့ဆက်ဆံမှုရှိတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးစစ်ဆေးနေတာဖြစ်တယ်လို့မြို့ခံပြည်တော်စုကြားခံရေးပါတယ်ဝင်လူကဆိုပါတယ်။
လောင်ဒီတမ်းမှာတိမ်တိုင်းအိမ်တိုင်းရတနေရောက်ရှိရင်တယောက်ကဟိုလက်နက်ကန်ဖက်တဲ့ကိုတာဝန်ထမ်းဆောင်ပြတယ်ဆိုတဲ့သတိနဲ့တမတော်ပဲလဲအဲ့သတိနေရထားတာပေါ့သူတို့ကအဲ့ဒီမြို့ထဲမှာနေတဲ့သူကမသိညာမှုနဲ့ပေါ့အဲ့ဟာစစ်ဆေးနေတယ
်မနေ့ကလည်းကိုခိုင်မြို့နယ်တိမ်နီနမ်မသိရွာဟောင်းမှာမြမတမတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြမတမတော်နဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့တွေကြားစစ်ရေးသိမ်းမှနေစေဖြစ်တယ်လို့နောက်ဖက်တိုက်ပွဲကြောင့်အယတ္တထိခိုက်ဒိဆုံမှုတွေရဲနှိုက်ဖမ်းဆီးခံရမှုတွေနေရက်ကနေတိမ်းရှောင်နေရမှုစတဲ့လူခုရေချိုးပွားမှုဖြစ်စဉ်တွေလည်းရှိနေပါတယ်မ မြန်မာနိုင်ငံတွင်လူခွင့်ရေးချို့ဖောက်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတိုင်ကြားနိုင်ဖို့မြန်မာအစိုးရအနေနဲ့အမျိုးသားလူခွင့်ရေးကော်မရှင်တရက်ကိုဖွဲ့စည်းထားပေမဲ့လက်ရှိစစ်ရေးပဋိပက္ခကာလတွင်လူခွင့်ရေးချို့ဖောက်ခံရမှုတွေရှိနေစေလို့လူခွင့်ရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။